ဆန္ဒပြပွဲရရပ်သွားမဲ့အခြေလက္ခဏာမျိုးလက်ရှိချိန်ထိမတွေ့ရသေးတဲ့ဟောင်ကောင်ကျွန်းကအခြေအနေကိုမြင်သာတဲ့နည်းလမ်းနဲ့ဖြေရှင်းဖို့အမေရိကန်တာဝန်ရှိသူတွေကအထက်ပြီးတောင်းဆိုကြပါတယ်။ဟောင်ကောင်လူထုနဲ့ကျွန်တော်တို့ကြားတူညီတဲ့အခြေခံတန်ဖိုးတွေဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ငြိမ်းချမ်းစွာစုဝေးခွင့်တွေကိုအပြင်းထန်အကောက်အွယ်ပေးရမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ဆိုပြီးအခြေအစားနဲ့ Pacific ဒေသကြီးရာအမေရိကန်တခြားနိုင်ငံရဲ့ဝန်ကြီး David Stilwell ကအထက်လူထုနိုင်ငံဆက်ဆံရေးကော်မတီမှာဗိုလ်ထူးလေးကလုပ်တဲ့ဌာနပွဲအတွင်းပြောသွားပါတယ်။ဟောင်ကောင်ရဲ့မြင့်မားတဲ့ကိုယ်ပိုင်ဦးချုပ်ခွင့်အဆင့်တန်းကိုလေးစားလိုက်နိုင်ရေးကတိဝတ်တွေကိုထိန်းသိမ်းဖို့အမေရိကန်ကတရုတ်ကိုဆက်ပြီးတိုက်တွန်းနေတဲ့အကြောင်းတထောက်ဝန်ကြီးစတူဝီကပြောပါတယ်။ဆန္ဒပြသူတွေဟာ1984ခုနှစ်တရုတ်ပြည်တွင်ပူးတွဲကျင်းပချက်ပါကတိပြုချက်တွေနဲ့တနိုင်ငံစနစ်နှစ်ခုလို့သတ်မှတ်ထားတာကိုတရုတ်အစိုးရကတိမှတ်ပြုဖို့တောင်းဆိုနေကြတာလို့နိုင်ငံရေးဝန်ကြီးမိုက်ပိုပေကလည်း Fox စီးပွားရေးရုပ်သံသတင်းဌာနနဲ့ဗိုလ်ထူးနှင့်စော်ပိုင်တွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောသွားပါတယ်။